69နှစ်မြောက်ပြည်အောင်စုနှစ်အခမ်းအနားကိုနေပြည်တော်မှာကျင်းပခဲ့ပြီးဒုတိယသမ္မတဒေါက်တာဆိုင်းမောင်ခန့်ကနိုင်ငံတော်သမ္မတရဲ့တဝန်လွှာကိုဖတ်ကြားခဲ့ပါတယ်။အစိုးရတပ်တန်း၅နှစ်တာကာလအတွင်းဒီမိုကရေစီစနစ်ပေါ်ပေါက်ရေးအတွက်အဆင့်ဆင့်ဖြည့်ရောမှုတွေဆောင်ရွက်ခဲ့တယ်လို့ပြည်တွင်းငြိမ်းချမ်းရေးအတွက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၈ဖွဲ့နဲ့အပြစ်ခတ်ရဲစဲကြီးလက်မှတ်ရေးထိုးခဲ့နိုင်ကြောင်းကြံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်းဆက်လက်ညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းတွေကိုနိုင်ငံတော်သမ္မတကပေးပို့တဲ့တဝန်လွှာမှာထည့်သွင်းပြောခဲ့ပါတယ်။
ဒီနေ့အင်္ဂါနေ့မြို့သားစည်းလုံးပြည်မြို့မှုတို့အခိုင်အမာတည်ဆောက်ရေးတည်တဲ့အရေးကြီးတဲ့နိုင်ငံတော်ဖြစ်ပါသည်။နိုင်ငံရေးအပြောင်းအလဲများမှတစ်နည်းဒီမိုကရေစီစနစ်ရှင်သန်သောလူ့ခွင့်စည်းတရတည်ဆောက်နိုင်ရန်အတွက်အစစ်အစင်သောတည်ဆောက်မှုများနဲ့လက်တွေ့ကြသောအသွေးကူးပြောင်းရေးသမားစင်များကိုအထူးအာရုံစိုက်ပို့ဆောင်ခဲ့ပါသည်။ထို့ကြောင့်2015ခုနှစ်အကြောဝါလာစင်ဟာယင်းဤသို့ဇိုးရတွတ်တော်သမ္မတတို့မှကောင်းဆောင်များနှင့်တိုင်းရင်းသားလက်နက်ပိုင်ဖွဲ့စည်းရှိဖွဲ့မှကောင်းဆောင်များသည့်ရင်းချက်မှုတိစောက်ရေးမှတမိုင်းဝီစေပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြသည်ဖြစ်ပါသည်
တိုင်းသားလူမျိုးနွယ်စုတစုနဲ့တစုမတူညီတဲ့ယဉ်ကျေးမှုဒလိထုံးစံနောက်ခံသမိုင်းကြောင်းဘာသာစကားနဲ့စပေးယဉ်ကျေးမှုတွေကိုတဦးနဲ့တဦးအပြန်အလှန်လီလီဆဆဆက်ဆံမှသာနားလည်မှုတွေရရှိနိုင်မှာဖြစ်တယ်လို့နိုင်ငံတော်သမ္မတကပေးပို့တဲ့တဝန်လွှာမှာထည့်သွင်းရေးသားထားပါတယ်ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA တို့ကလည်းပြည်အောင်စုနှစ်အတွက်ကြေညာချက်အသီးသီးထုတ်ပြန်ခဲ့ပြီးအဲ့ဒီကြေညာချက်တွေမှာအမျိုးသားယဉ်ကြားစည်ရေးကိုအဓိကထားဆောင်ရွက်ဖို့အတွက်တိုက်တွန်းရေးသားထားကြပါတယ်အမျိုးသားတန်းတူရေးနဲ့ကိုပိုင်ပြထန်းခွင့်ရှိမှသာစစ်မှန်တဲ့ဖက်ဒရယ်ပြောင်စုကိုပုံဖော်နိုင်မှာဖြစ်ပြီးဒီနေ့မြန်မာနိုင်ငံရေးအခင်းအကျင်းဟာပင်လုံသဘောတူစာချုပ်ရဲ့အနှစ်သာရပျောက်ပြက်နေတာကြောင့်ပြည်ထောင်စုနေဟာအယုတ်ဆိုးကြီးတက်နေတယ်လို့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကထုတ်ပြန်တဲ့ကြေညာချက်မှာထည့်သွင်းရေးသားထားပါတယ်ဖက်ဒရယ်ပြောင်စုစနစ်ရဲ့အခြေခံမူတွေဖြစ်တဲ့ကိုပိုင်ပြထန်းခွင့်နဲ့အမျိုးသားတန်းတူရေးတွေကိုတိုင်းသားတွေကတောင်းဆိုနေတာဖြစ်တယ်လို့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အထွေထွေအတွင်းရေးမှူးခူးဦးရယ်ကပြောပါတယ်
ကျွန်တော်တို့မြင်ကြတော့ဒီလိုပဲပြည်တော်စုနေလို့သာကျွန်တော်တို့နာမည်နမအဖြစ်ပြောတော့ပြောတော့ပေါ့နော်ပြည်တော်စုအနိဒရလည်းမပေါ်သလိုပဲခံစားနေရသလိုပဲပေါ့နော်ဒါကတော့လူလိုက်ရပြည်တဲ့ခွေးထီပေါ့ဆိုတော့ကျွန်တော်တို့တကယ်မြင်ချင်တာကတော့အနိဒရရှိတဲ့ပြည်တော်စုနေဘောမျိုးကိုကျွန်တော်တို့တကယ်မြင်ချင်တာပါအဓိကအခြေခံကိုပဲပြောလိုပါတယ်ဆရာဒီမိုကရေစီအရေးကြီးတဲ့အန္တရာယ်ကြီးနောက်ပြီးတော့ကျွန်တော်တို့ရဲ့ခုပဲကျန်တဲ့ခွင့်ရဆက်တဲ့ပြည်တော်စုပုံစံမျိုးကိုကျွန်တော်တို့သွားနိုင်တဲ့ဆိုရင်တော့အကောင်းဆုံးလို့ကျွန်တော်တို့ထင်ပါတယ်
ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကလည်းပြည်အောင်စုနှစ်အတွက်ထုတ်ပြန်တဲ့ကြေညာချက်မှာလက်ရှိချိန်ဟာအမျိုးသားယဉ်ကြားစစ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းတွေရှိနေခြင်းဖြစ်ပြီးလာမယ့်အစိုးရသက်အနေနဲ့တိုင်းသားတွေတောင်းဆိုနေတဲ့ဖက်ထွယ်ပြည်အောင်စုစနစ်ကိုအလေးထားဆောင်ရွက်ဖို့လိုတယ်လို့တိုက်တွန်းထားပါတယ်တိုင်းသားအခွင့်အရေးတွေနဲ့ပတ်သက်ပြီးလာမယ့်အစိုးရသက်အပေါ်အများကြီးမျှော်လင့်ထားတယ်လို့ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ဝင်ဦးဆိုင်ညွန့်လွင်ကပြောပါတယ
်အခုလာမယ့်အစိုးရသက်နဲ့ပတ်သက်လို့ကျွန်တော်တို့အများကြီးမျှော်လင့်ထားပါတယ်မျိုးသားလွတ်တော်ရဲ့ဤသူလွတ်တော်ရဲ့ကြီးလည်လို့ရှိရင်တိုင်းသားဒီမြညတတပါဝင်နေတာတွေ့တယ်အခုလာမယ့်အစိုးရအဖွဲ့မှာလည်းပါလိမ့်မယ်လို့ညွှန်လင့်ထားတယ်တော်ဆောင်စီကြီးအနေနဲ့ငကိုရေကောက်ဘွဲကာလမှာတတိပြုထားတဲ့အတိုင်းတော့အားလုံးအမျိုးသားတယ်လည်းတင်းမြတ်ရေးကိုရည်ရွယ်တဲ့အစိုးရအဖွဲ့မြေရတယ်လည်းတင်းမြတ်ရေးကိုရည်ရွယ်တဲ့လွတ်တော်ဖြစ်အောင်သူကြိုးစားမယ်ဆိုတဲ့တတိအတိုင်းလုပ်တယ်လို့ကျွန်တော်မြင်ပါတယ်အခုတိုင်းတိုင်းဒီကြီးပဲလည်းမဟုတ်ပါဘူး USDP ပေါ့နော်ကြံ့ခိုင်ရဲ့ဒါလည်းပါတာတွေ့ရပါတယ်ဆိုတော့တော်တော်လေးပြည့်ပြည့်စုံရှိပါတယ်အဲ့ဒီပေါ်မှာကျွန်တော်တို့ကျေနပ်မှုရှိပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကြေညာချက်မှာအမျိုးသားယဉ်ကြားစစ်ရေးဖက်ဒရယ်ပြောင်စုဖြစ်ပေါ်ရေးတွေအပြင်ပင်လုံစာချုပ်နဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ပြောခဲ့တဲ့မိန့်ခွန်းတွေကိုပြန်လည်ကောက်နှုတ်တင်ပြထားပါတယ်။အဲ့ဒီကြေညာချက်ကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်အဖွဲ့ဝင်ဒေါခင်စောမှုကဖတ်ကြားရမှာပင်လုံစာချုပ်နဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ပြောခဲ့တဲ့စကားတွေကိုအခုလိုထည့်သွင်းပြောခဲ့ပါတယ်
။ပင်လုံစာချုပ်ဟာဘောမှာရေးထိုးထားတဲ့စာချုပ်များတာမဟုတ်ပါဘူးပြည်တော်စုကိုလုံလောက်ယုံကြည်တဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကပေးစည်းညီညွတ်မှုကို
ပါတီရဲ့နိုင်ငံရေးမူဝါဒဟာအမျိုးသားယဉ်ကြားစစ်ရေးကိုအခြေခံထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးကဒီနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးမှာကျင်းပတဲ့ပြောင်းစုနေ့အခမ်းအနားမှာမိန့်ခွန်းပြောခဲ့ပါတယ်
။အမျိုးသားဒီမိုကရေစီနိုင်ငံရေးမူဝါဒနဲ့သဘောထားများဟာစတင်တည်ထောင်ကြတဲ့ကအမျိုးသားလုံးယဉ်ကြားစစ်ရေးကိုအခြေခံထားတဲ့ယဉ်ညွတ်ရေးလင်းညာရေးဒီမိုကရေစီရဲ့ရရှိလို့ဖြစ်ပါတယ်။ပြည်သူလူထုအမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်များမှအစအစိုးရအဖွဲ့အစည်းများမှမကြံတိုင်းသားများအားလုံးအကောင်းမင်းရှင်ပြည့်ပြည့်အဖွဲ့အစည်းများအားလုံးတမတော်သားများအခြားအရေးရှိပြည်ဝသူများပြည်ညာရှင်များအားလုံးပူပေါင်းပါဝင်ကြရဲ့အတွက်ကိုအဓိကဘုရားချက်မှတ်ပြီးဆောင်ရွက်လျက်ရှိနေပါတယ်
ဒီနေ့ကြရောက်တဲ့ပြောင်စုနဲ့အခမ်းအနားတွေကိုရန်ကုန်နေပြည်တော်မန္တလေးစတဲ့မြို့ကြီးတွေအပြင်မွန်ပြည်နယ်မော်လမြိုင်မြို့နယ်ရှမ်းပြည်နယ်တောင်ကြီးမြို့ပင်လုံမြို့တွေမှာလည်းအသီးသီးကျင်းပခဲ့ကြပါတယ်ရှင်။